Welcome to the Voice of America in Burmese.
တော်တော်ရှင်ပေါင်းမြန်မာတက္ကသိုလ်1989ခုနှစ်22ရက်နေ့မှာမင်္ဂလာပေါင်းနဲ့ပြည်ဆောင်ကြပါသည်ရှင်။2019ခုနှစ်ဧပြီလ18ရက်တင်းလာနေညနေခင်းတွဲ VOA စီစဉ်တွေကိုမင်းခင်ပြောင်စုမြို့တော်ဝါရှင်တန် DC ကနေ6နိုင်ခွဲကနေ9နိုင်ထိ9ကီလိုမီတာ19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဒီမှာအတန်းစမှာဒီညနေခင်းတွဲစီစဉ်တွေကိုတင်ဆက်ပေးသွားမှာပါ
။မင်္ဂလာနေ့တက္ကသိုလ်ပါတော်တော်ရှင်များရှင်။ဒီကနေ့ညနေခင်းသတင်းတွေကိုကိုရနိုင်နဲ့ကျွန်မနန်းလောင်တို့တင်ပြသွားမှာပါ။တူရကီသမ္မတကိုလုတ်ပိုင်ခွင့်အာဏာသိမ်းတွေတိုးမြှင့်ပေးနိုင်ဖို့အတွက်ပြုလုပ်တဲ့ဖွဲ့စည်းပုံပြင်ဆင်ရေးလူမှုဆန္ဒခံယူပွဲမှာလက်ရှိအာဏာရပါတီကအနိုင်ရတယ်လို့တူရကီတာဝန်ရှိသူတွေကပြောပါရယ်။အမေရိကန်မျိုးသားလုံခြုံရေးအကြံပေးဟာပါကစ္စတန်နိုင်ငံကိုရောက်နေပြီးတော့အရက်ဖက်စစ်ဘက်တာဝန်ရှိသူတွေနဲ့တွေ့ဆုံပြီးနှစ်နိုင်ငံကြားမှာရှိတဲ့လုံခြုံရေးကိစ္စရပ်တွေဆွေးနွေးခဲ့ပါရယ်။အကြံဖက်မှုတိုက်ဖျက်ရေးကြိုးပမ်းချက်မှာနိုင်ငံတကာအသံဝိုင်းကစီလုံးညီညွတ်ဖို့လိုတယ်လို့ဆီးရီးယားနိုင်ငံခြားရေးဝန်ကြီးဌာနကပြောလိုက်ပါရယ်။ဒီလိုထိတ်တန့်ရောက်တဲ့နေကြားမှာပါရှင်
။ဟုတ်ကဲ့ပါရှင်။ဆွေးနွေးပြီးမှတော်တာရှင်နေနာဆင်ကြမှာကဘင်္ဂလားပြည်နယ်ရောကဆိုင်ကလုံးမုံနှံကမြန်မာနိုင်ငံကုန်းနှမကိုဝင်ရောက်လာပြီးတဲ့နောက်ပိုင်းမှာတော့အားရော်သွားပြီးတော့အခုအစိမ်းရောင်အဆင့်ကိုတက်မှတ်လိုက်ပါပြီ
။ဒီလူတွေနဲ့ပတ်သက်လို့ကတော့ဖြစ်သွားပြီးတဲ့ဒီလူတွေကျွန်တော်က30ကိုးအတွက်ငွေရကျွန်တော်ကအစင်းချင်းဖြစ်နေပြီဆိုတော့အကြီးကတော့ရခိုင်မှမှာပဲဖြစ်များတာပေါ့နော်။ကျွန်တော်ကတော့ဒီအရီ
ဆိုင်ကလုံးအလွန်ပြောင်းလဲနေတဲ့ခြားထားရေးစီစဉ်တွေကိုလူကယ်ပြန်ဝန်ကြီးဒေါက်တာဝင်းမြတ်ရေးကခုလိုပြောသွားတာကိုမကြခင်မှာပြည်စုံနာဆင်ကြဖို့ရှိပါတယ်။ဒါပြင်21ရက်နေ့မှာနှစ်သက်1389ခုနှစ်အတွက်နိုင်ငံတော်ကြီးကဲ့ရဲ့ဆုမကောင်တောင်းပေးထားရပြင်ဒီနှစ်တကြမ်းမှာအရင်နှစ်တွေကထက်ဆိုင်ဒုစရိုက်မှုတွေရောနေတဲ့ဆိုတဲ့သတင်းဆရာတွေကလည်းဒီညနေမှာနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တဲရောင်သတင်းတွေကိုနန်းလောင်နဲ့ကိုရနိုင်လို့ကကြီးညာပေးတော့မှာပါရှင်။
တူရကီသမ္မတရစီပ်တိုင်ယပ်အရဝန်ကိုလုတ်ပိုင်ခွင့်အာဏာသိမ်းတွေတိုးမြှင့်ပေးနိုင်ဖို့အတွက်ပြုလုပ်တဲ့ဖွဲ့စည်းပုံပြင်ဆင်ရေးလူမှုဆန္ဒခံယူပွဲမှာလက်ရှိအာဏာရပါတီကအနိုင်ရတယ်လို့တူရကီတာဝန်ရှိသူတွေကတင်းငင်းတွေနဲ့နောက်ပိုင်းမှာကြေညာပါတယ်။မဲရီရဲ့69ရာခိုင်နှုန်းရေတွက်ပြီးချိန်မှာအာဏာရပါတီရဲ့ဖွဲ့စည်းပုံပြင်ဆင်ရေးအဆိုပြုချက်ကိုထောက်ခံမဲ53မဲရှိပြီးကန့်ကွက်မဲကတော့49ရာခိုင်နှုန်းရှိတဲ့အကြောင်းတူရကီအစိုးရအရာရှိတွေကသတင်းမီဒီယာတွေကိုပြောကြားခဲ့ပါတယ်။တူရကီရွေးကောက်ပွဲပုတ်ဖွဲ့ဝင်အကြီးအကဲကလည်းဒီမဲရလဒ်တွေမှန်ကန်ကြောင်းကိုနောက်ပိုင်းမှာအတည်ပြုပြောဆိုခဲ့ပြီးလာမယ့်ဆနေရက်အတွင်းတရားဝင်မဲရလဒ်တွေကြေညာမယ်လို့ပြောပါရယ်လူမှုဆန္ဒခံယူပွဲရဲ့ရလဒ်ဟာတူရကီမှာဆယ်စုနှစ်တွေနဲ့ချီရှိလာခဲ့တဲ့စစ်တပ်ကအစိုးရထဲမှာကြားဝင်ဆွဲဖက်ချက်လက်ရာတွေကိုလည်းအဆုံးသတ်နိုင်လိုက်တာဖြစ်တယ်လို့သမ္မတအာရဝန်ကပြောပါရယ်တူရကီသမိုင်းမှာပထမဆုံးအကြိမ်အရသာနိုင်ငံရေးအုပ်ချုပ်မှုစနစ်ကိုပြောင်းလဲလိုက်နေတာဖြစ်တယ်လို့လည်းသမ္မတကပြောပါရယ်အခုမဲရလဒ်တွေအရတူရကီလွှတ်တော်ကိုရပ်ဆိုင်းပြီးတော့ဝန်ကြီးချုပ်နဲ့အစိုးရအဖွဲ့ဝင်တွေကိုဖျက်သိမ်းပြင်မာပါဝန်ကြီးတွေကိုသမ္မတကတိုက်ရိုက်ရွေးချယ်ခံပြီးသမ္မတကိုတာဝန်ခံရမှာဖြစ်ပါတယ်။နိုင်ငံတော်ဘတ်ဂျက်အသုံးစရိတ်ကိုလည်းပဲသမ္မတကပဲချက်မှတ်ကိုင်တွယ်သွားမှာပါ။သမ္မတအနေနဲ့နိုင်ငံရေးပါတီတခုကိုတရားဝင်ဥဆောင်ခွင့်ရှိတယ်လို့လွှတ်တော်ကိုအချိန်မြေပဲဖြတ်နိုင်တဲ့အာဏာနိုင်ငံတော်အရေးပေါ်အခြေအနေကြေညာခွင့်အပြင်ဘိုးတရားရုံးနဲ့ဖွဲ့စည်းပုံတရားရုံးတရားသူကြီးတွေရွေးချယ်ခံအပ်ခွင့်တွေကိုပါရရှိသွားစေတာဖြစ်ပါတယ်။
မက္ကန်မျိုးသားလုံခြုံရေးအကြံပေးအရာရှိအိရှာမက်မာစတာဟာပါကစ္စတန်နိုင်ငံကိုရောက်ရှိနေပြီးတော့အဲ့မှာရှိတဲ့အရက်ဖက်စစ်ဘက်တာဝန်ရှိသူတွေတွေ့ဆုံပြီးနိုင်ငံသားမှာရှိတဲ့လုံခြုံရေးကိစ္စရပ်တွေနဲ့အင်ဂျင်အာဖဂန်နစ္စတန်နိုင်ငံမှာတည်ငြိမ်မှုရှိအောင်ကြိုးပမ်းဆောင်ရွက်ချက်တွေကိုဆွေးနွေးခဲ့ကြပါတယ်။မက်မာစတာဟာအာဖဂန်နစ္စတန်နိုင်ငံမှာအမေရိကန်ရဲ့တံပြန်အကြမ်းဖက်တိုက်ဖျက်ရေးလုပ်ငန်းစဉ်တွေနဲ့သဘုံတွေကိုနေနေရိုင်းနဲ့ပတ်သက်ပြီးတော့ပြန်သုံးသပ်အကဲဖြတ်ဖို့အတွက်အာဖဂန်ခေါင်းဆောင်တွေနဲ့အတူကဘူးမြို့မှာတွေ့ဆုံဆွေးနွေးပြီးတရက်ချာမှာအစ္စလာမဘတ်မြို့ကိုဒီကနေ့ရောက်ရှိလာခဲ့တာပါပါကစ္စတန်နိုင်ငံသားရဲ့ဝန်ကြီးပါကစ္စတန်နိုင်ငံရဲ့နိုင်ငံသားရေးမူဝါဒဆိုင်ရာအကြံပေးဆာတတ်အဇီစ်နဲ့တွေ့ဆုံပြီးတဲ့နောက်တရားဝင်ထုတ်ပြန်လိုက်တဲ့ကြေညာချက်မှာတော့အာဖဂန်နစ္စတန်နိုင်ငံမှာလုံခြုံရေးအခြေအနေပျက်စီးယုံရင်းလာတဲ့အပေါ်မှာပါကစ္စတန်အစိုးရကစိုးရိမ်ပြီးအာဖဂန်မှာငြိမ်းချမ်းရေးနဲ့ပြန်လည်တည်မြဲဖြစ်ပေါ်လာဖို့အတွက်ပါကစ္စတန်နိုင်ငံအနေနဲ့လည်းနိုင်ငံတကာအတိုင်းအဝိုင်းနဲ့အတူတွဲပြီးလှုပ်ဆောင်သွားမယ်ဆိုတာကိုအဇစ်ကထက်လောင်းအတည်ပြုပြောထားပါတယ်။ဒါဟာသူ့အတွက်တော့အမေရိကန်သမ္မတထရန့်အမျိုးသားလုံခြုံရေးကြံပေးဖြစ်လာပြီးတဲ့နောက်ဒီဒေသကိုပထမဆုံးရောက်လာခဲ့ရတယ်ဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်သဘုံတွေတိုက်နေတဲ့စစ်ပွဲတွေမပြီးပြတ်သေးပဲဖြစ်နေတာကိုအကူအညီပေးဖို့အတွက်အဲ့မှာရှိပြီးသားအမေရိကန်တပ်ဖွဲ့ဝင် 8,400 ကိုတက်အင်အားထောင်နဲ့ချီထပ်ဖြည့်ပေးဖို့အတွက်အမေရိကန်တပ်မှုတွေကတောင်းဆိုခဲ့ပြီးတဲ့နောက်အခုလိုသွားရောက်ဖို့ဖြစ်လာခဲ့တာပါ။သမ္မတထရန့်အစိုးရရဲ့မဟာဗျူဟာတည်တည်တဲမှာတော့အာဖဂန်မှာရှိတဲ့အမေရိကန်တပ်ဖွဲ့ဝင်အင်အားတိုးချဲ့သွားမလားဆိုတဲ့အပေါ်မှာသူကတိုက်ရိုက်ဖြေကြားသွားခြင်းတော့မရှိခဲ့ပါဘူးခင်ဗျာ။
အကြမ်းဖက်မှုတိုက်ဖျက်ရေးကြိုးပမ်းချက်မှာနိုင်ငံတကာအတိုင်းအဝိုင်းကစီလုံးညီညွတ်ဖို့လိုတယ်လို့ဆီးရီးယားနိုင်ငံခြားရေးဝန်ကြီးဌာနကပြောလိုက်ပါတယ်။တစ်ဖက်နဲ့တစ်ဖက်အထင်မြင်လွဲမှားစေတာမျိုးမတိကျိုးချုံပြုထားတဲ့ကိစ္စရပ်မျိုးတွေကိုရပ်ပစ်ဖို့လိုသလိုအထက်ဦးစားပေးရမှာက6နှစ်ကြာပြည်ရင်းစစ်ဖြစ်နေတဲ့ဆီးရီးယားနိုင်ငံတည်ငြိမ်ရေးဖြစ်တယ်လို့လည်းပြောပါတယ်။ဆီးရီးယားနိုင်ငံခြားရေးဝန်ကြီးဌာနရဲ့ဒီမတ်ချက်စကားတွေကိုကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူဒရက်စ်နဲ့ကုလသမဂ္ဂလုံခြုံရေးကောင်စီကိုတင်းမွေနေတဲ့ကရေးသားပေးပို့လာတာပါ။လက်နက်ကင်တပ်တွေဝိုင်းခံထားတဲ့မြို့တွေကလူတွေကိုဘေးလွတ်ရာရွှေ့ပြောင်းပေးဖို့သဘောတူညီချက်နဲ့အစိုးရကိုထောက်ခံသူတွေနေတဲ့အရက်ကလူတွေတဲဆောင်လာတဲ့ဘတ်စကားတန်းစနေနေ့ကဘုံခွဲတက်ခါရတဲ့ကိစ္စကိုအဲ့ဒီစာထဲမှာအယုံဆိုင်ဖော်ပြထားပါတယ်။ Syria ပဋိပက္ခမှာအဖွဲ့ပေါင်းစုံပါဝင်နေသလို Al-Qaeda လို့အကြမ်းဖက်အုပ်စုနဲ့လည်းဆက်ဆက်ပတ်သက်နေတာပါ။ဒါပေမဲ့လည်းသမရဘာရှာ Al-Assad ကိုဆန့်ကျင်သူတွေကိုအကြမ်းဖက်သမားတွေအဖြစ် Syria အစိုးရကအစဉ်တစိုက်ရည်ညွှန်းပြောဆိုလာတာပါ။တပုံအုပ်စုတွေကိုထောက်ခံအားပေးတဲ့ American နဲ့ Turkey လိုနိုင်ငံတွေဟာအကြမ်းဖက်အဖွဲ့အစည်းတွေကိုထောက်ခံသူတွေဖြစ်တယ်ဆိုပြီးတော့ Syria ကတစိုက်မမဆွဆွဲလာတာပါ။တင်းနင်းငွေတွေနေကပေးပို့လာတဲ့ Syria နိုင်ငံခြားရေးဝန်ကြီးဌာနရဲ့စာထဲမှာလည်းအလားတူဆွဆွဲဖော်ပြထားပါတယ
်။လူကုန်ကူးမှုဆွဲချက်တွေနဲ့၃နှစ်လောက်အဖမ်းခံထားခဲ့ရတဲ့အီဂျစ်နယ်ပေါ်အမေရိကန်နိုင်ငံသူအမျိုးသမီးနဲ့နောက်ထပ်9ဦးကိုအီဂျစ်တရားရုံးကတရားစီလွတ်ပေးလိုက်ပြီဖြစ်ပါတယ်။အဲ့ဒီအမျိုးသမီးရဲ့ Foundation ဟာကိုင်ရိုမြို့လမ်းတွေပေါ်ကကလေးတွေကိုအကူအညီပေးနေတာဖြစ်ပါတယ်။အဓိကတရားပြိုင်ဖြစ်တဲ့အာယာဟီဂျာဇီနဲ့သူမရဲ့ခင်မွန်းအပါဝင်တခြား6ဦးကို2014မေလကရဲကဖမ်းဆီးထိန်းသိမ်းခဲ့တာဖြစ်ပါတယ်။ကယ်ရိုရဲတပ်ဖွဲ့ကသူမရဲ့ foundation ကိုတရားရုံးရဲ့ဝရမ်းမပါဘဲဝင်ရောက်စီးနင်းပြီးတော့ computer laptop တွေတခြားဆက်ပစ္စည်းတွေကိုသိမ်းယူခဲ့ပါတယ်။အဲ့လိုဖမ်းဆီးခဲ့တဲ့ပုံမှာတက်ကြွလှုပ်ရှားသူတွေဘက်ကလည်းအကြီးအကျယ်ကန့်ကွက်ခဲ့ကြပြီးတော့လှုပ်ကြံဖန်တီးပြီးတော့အကြက်ဖက်ဖွဲ့စည်းတွေပေါ်မှာအစိုးရဘက်ကဖိနှိပ်မှုရဲ့တသိတေသစွာဖြစ်တယ်လို့ပြောပါတယ်။ American လွတ်တော်အမတ်အတော်များများနဲ့ American နိုင်ငံသားဝန်ကြီးဟောင်း Hillary Clinton တို့ကလည်းဟီဂျာဇီကိုလွတ်ပေးဖို့တောင်းဆိုခဲ့ပါတယ်။အီဂျစ်သမ္မတအက်ဗဒယ်ဖတ်တာအယ်စီစီနဲ့အမေရိကန်သမ္မတဒေါနယ်ထရမ့်တို့ဝါရှင်တန်မှာတွေ့ဆုံပြီးနှစ်ပတ်ကြာမှအခုလိုမျိုးအီဂျစ်တရားရုံးကတရားစီလွှတ်ပေးလိုက်တာဖြစ်ပါတယ်ခင်ဗျာ
။ UAB ကအတန်ညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းစီစဉ်ကနေတင်လာတဲ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ဒီကနေ့ဟာမြန်မာရိုးရာတက်ကြွ1389ခုနှစ်ကိုကူပြောင်းတဲ့နှစ်ဆန်းတစ်ရက်နေ့ဖြစ်တာနဲ့အညီနိုင်ငံအကြီးအကဲတွေရဲ့နှစ်တကူနှုတ်ခွန်းဆက်စကားတွေကိုဒီကနေ့ထုတ်နိုင်ငံပိုင်သတင်းစာတွေမှာဖော်ပြထားပါတယ်။နိုင်ငံကောင်းဆောင်တွေရဲ့နှစ်တကူနှုတ်ခွန်းဆက်စကားတွေမှာအများအားဖြင့်တူညီတဲ့သတင်းစကားကတော့ညီညာရင်းနဲ့ပတ်သက်တာပါ။2019ခုနှစ်ကိုညီညာရင်းနဲ့အဖြစ်မျှော်မှန်းထားတဲ့အတိုင်းပြည်သူတွေအတွက်ဝမ်းမြောက်ဖွယ်ရာရလကောင်းနေဆောင်ကျင်းလာနိုင်မယ်လို့မျှော်လင့်တဲ့အကြောင်းသမ္မတဦးထင်ကျော်ကနှစ်တကူနှုတ်ခွန်းဆက်စကားထဲမှာပြောထားပါတယ်။သမ္မတကာကွယ်ရေးဦးစီးချုပ်ကလည်းညီညာရင်းအရေးကြီးပြီးတော့တိုင်းပြည်ညီညာမှတိုးတက်မှာဖြစ်တဲ့အတွက်ညီညာရင်းရအောင်ကြိုးစားသွားကြဖို့ဆုံးမကောင်းတောင်းထားပါတယ်။မြန်မာနိုင်ငံဆိုင်ရာဂျပန်တန်အမတ်ကြီး၊တရုတ်တန်အမတ်ကြီး၊ဗီယက်နမ်တန်အမတ်ကြီး၊အမေရိကန်တန်အမတ်ကြီး၊ဥရောပတန်အမတ်ကြီးနဲ့ဗြိတိန်တန်အမတ်ကြီးတို့ရဲ့မြန်မာနေတကူစုဆောင်လာအသီးတီကိုလည်းဒီကနေ့ထုတ်အစိုးရသတင်းစာတွေမှာဖော်ပြပါရယ်။ရန်ကုန်မြို့ကရွှေတဂုံဖျားမှာတော့မနေ့မိုးမလင်းခင်ကလေးကဖျားခုကုတို့ယူသူတွေနဲ့ပြည့်နေပြီးတော့ဒေသအသီးတီကတိတ်အချီးရွယ်အိုသေးတာမကလူကြီးလူလတ်လူငယ်အရွယ်မျိုးစုံကုတို့ယူကြတာကိုတွေ့ရပါရယ်။တကြအတက်နေဖြစ်တဲ့တင်းငွေတွေနဲ့ကတော့မာတာမုံတိုင်းကြောင့်ရန်ကုန်မြို့နေရာတော်မြန်မြန်မှာမိုးအပြင်းထန်ရွာခဲ့ပေမဲ့ဒီကနေ့တော့ရသည်ဥဒုတရားနေပါတယ်။ရွှေတဂုံဖျားပဝန်ချင်းမှာအစားအစာမျိုးစုံနဲ့အေးအေးဖျော်ရည်တွေကိုစတူဒီယိုကျွေးမြေပြီးတော့ကုသိုလ်ယူကြသူတွေရှိသလိုငားငက်စားသဖြင့်အသက်လို့ကုသိုလ်ယူသူတွေကလည်းတွေ့ရပါတယ်။ရန်ကုန်မြို့နင်းစီကုန်းဘိုးဘွားရိတ်ကမှလည်းဒီကနေ့မနေ့အစောပိုင်းကအဖိုးဘွားတွေကိုကောင်းလျှော်ချစ်တဲ့လက်သေးညှပ်ပေးပြီးတော့ကုသိုလ်ယူကြပါတယ
်။နော်ကိုရီးယားနိုင်ငံကနျူကလ িয়ার နဲ့ဒုံးကျည်စမ်းသပ်မှုတွေဆက်လက်လှုပ်ဆောင်နေတာနဲ့အမျှအမေရိကန်ပြည်ထောင်စုအနေနဲ့တောင်ကိုရီးယားနိုင်ငံဘက်ကရက်တီတယ်လို့အမေရိကန်ဒုသမ္မတမိုက်ပန်စ်ကပြောလိုက်ပါတယ်။အမေရိကန်အနေနဲ့တောင်ကိုရီးယားနဲ့အတူအပြေးအဝရက်တည်နေပါတယ်လို့တောင်ကိုရီးယားနိုင်ငံရဲ့ယာယီသမ္မတဖြစ်တောင်းဝန်ယူထားတဲ့ဟွန်ဂျူအားနဲ့အတူပြုလုပ်တဲ့အင်္ဂလိပ်သတင်းစာရှင်းလင်းပွဲအတွင်းမှာဒုသမ္မတပန့်စ်ကပြောလိုက်တာပါဒါအပြင်အမေရိကန်နဲ့တောင်ကိုရီးယားနိုင်ငံရဲ့ဆက်ဆံရေးဟာလုံးဝအခိုင်အမာရှိတယ်လို့လည်းပြောပါတယ်မြောက်ကိုရီးယားအနေနဲ့နောက်ထပ်စမ်းသပ်တာတွေထပ်မလုပ်ဖို့နဲ့နျူကလ িয়ার ကိမဲ့တဲ့ကိုရီးယားကျွန်းဆွယ်ဖြစ်ပေါ်လာဖို့အတွက်ဗတ်ပေါင်းစုံကနေရွေးချယ်နိုင်မယ့်နည်းလမ်းတွေကိုဖွင့်ထားပေးတယ်လို့လည်းဒုသမ္မတပန့်စ်ကပြောပါတယ်ဒီနေ့စောပိုင်းတော့ကတော့ဒုသမ္မတပန့်စာကိုရီးယားနိုင်ငံကြားစစ်အာပြစ်ချထားတဲ့နိုင်ငံတွေဇက်ကစစ်ချေတဲ့စခန်းတွေကိုတွားရောက်ပြီးတော့စစ်ကောင်းဆောင်တွေအမေရိကန်တပ်တွေနဲ့တွေ့ဆုံခဲ့ပါတယ်။ငင်းကြမ်းတဲ့နီလန်းတွေဆွေးနွေးမှုတွေကတဆင့်ကိုရီးယားနိုင်ငံကြားဘေးကင်းလုံခြုံမှုရှိဖို့အမေရိကန်စုရကလိုလားတယ်လို့လည်း Eddie Bonnie Fuck, Sakama, Tutamra Penska, Piovari, Nagoria Bagagu, now so Santa like that, Mom, you know, don't you, Santa Mudlobi, Naibai, Chamabe. Gutia Kerry, Saint Comuri, Senior Chamata, May Yazan, that is here, Dongoria, Pidurin, American, Jagat, Maiwe, Maham, Mason Yihal.
ခိုင်မာသောရှိတယ်လို့လည်းဒုသမရာပန်စ်ကဆိုမျိုးမှာတနင်္ဂနွေနေ့ကပြောခဲ့ပါတယ်ခင်ဗျာအခရီလိုက်စားမှုဆွဲချက်နဲ့ရာထူးကနေဖေရှားပြီးထိန်းသိမ်းခံထားတဲ့တောင်ကိုရီးယားသမရပတ်ကွန်ဟေကိုတောင်ကိုရီးယားတရားလိုရှင်တွေကတရားဝင်ဆွဲချက်တင်လိုက်ပါပြီတရားလိုရှင်တွေကမစ်ပတ်ကိုတနင်္လာနေ့မှာတရားဝင်ဆွဲချက်တင်ပြီးတော့သူ့အမှုတွေကိုရာဇဝတ်တရားရုံးကိုတင်သွင်းလိုက်တာပါတောင်ကိုရီးယားမ
ယ်လို့ပြောနေတယ်ပင်လယ်ထဲမှာတရုတ်နိုင်ငံကတင်ပေါ်ရီနောက်ထပ်ဇက်တိုက်ဆိုသလိုတွေးလာရတဲ့အတွက်မလေးရှားအနေနဲ့တရုတ်နိုင်ငံကိုတွန်းလှန်ဖို့လူလူရဲ့ PR တွေထိုးလာနေပါတယ်ဒါပေမဲ့ဒါဟာနိုင်ငံသားဆက်ဆံရေးမှာထိတိုက်တွေ့မဲ့အနေထားတော့မဟုတ်သေးပါဘူးပြီးခဲ့တဲ့ဇန်ဘာလကနေဖေဖော်ဝါရီလနောက်ပိုင်းရပောင်း60အတွင်းတရုတ်ကမ်းခြေဆောင်တင်ပေါ်သုံးလင်းကိုမလေးရှားနိုင်ငံဘော်နီယိုကျွန်းမှာလှည့်လည်သွားလာနေတာကိုတွေ့ခဲ့ရတယ်လို့လည်းအာရှရေချောင်းပို့ဆောင်ရေးပွင့်လင်းမြင်သာမှုစောင့်ကြည့်အဖွဲ့ကအခုလာမှာပြောကြားလိုက်ပါတယ်ခင်ဗျာ Direct from Washington The
Voice of America The Away နောက်လာနေကိုရနိုင်တော့တဲ့တင်းလေးကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့တင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့ဘင်္ဂလားပြည်နယ်အော်ရဲကဆိုင်ကလုန်းမုန်တိုင်းအာရုံလာတဲ့အကြောင်းကိုတင်ဆက်ပေးကြပါမယ်ဘင်္ဂလားပြည်နယ်ကဝင်ရောက်လာတဲ့ဆိုင်ကလုန်းမုန်တိုင်းမာရတာဟာမြန်မာနိုင်ငံကုန်းတွင်းပိုင်းကိုဝင်ရောက်လာပြီးတဲ့နောက်မှာတော့အပြျော့သွားပြီးဖြစ်တဲ့အတွက်အစိမ်းရောင်အဆင့်ကိုတတ်မှတ်လိုက်ပြီးဖြစ်ပါတယ်။မုန်တိုင်းတိုက်ခတ်သွားတဲ့ရခိုင်ပြည်နယ်နဲ့အေရဝတီတိုင်းကမြို့နယ်တွေအတွက်မာရတာမုန်တိုင်းအလွန်ကူညီကယ်ဆယ်ရေးနဲ့ပြည်လည်ထူထောင်ရေးလုပ်ငန်းတွေစတင်နေပြီလို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးကပြောပါတယ်။ရခိုင်ပြည်နယ်တွင်းမုန်တိုင်းတင်ပြည်သူတွေအတွက်ရခိုင်လူမှုအဖွဲ့တွေကလည်းတွားရောက်ကူညီဖို့ပြင်ဆင်နေကြပါတယ်။အသေးစိတ်ကိုမဆုမုံကပြောပြပေးပါလိမ့်မယ်။
ဧပြီလ19ရက်နေ့မြန်မာစံတော်ချိန်မနက်10နာရီခွဲကမိုးလေဝသနဲ့ဇလားဗေဒညှိကြားမှုဦးစီးဌာနရဲ့တိုင်းထွာချက်တွေအရဘင်္ဂလားပြည်လေကဖြစ်တည်လာတဲ့ဆိုင်ကလုန်းမုန်တိုင်းမာရတာဟာမြန်မာနိုင်ငံကုန်းတွင်းပိုင်းကိုဝင်ရောက်တိုက်ခတ်ပြီးတော့လီဗီးယားနဲ့ယမန်အပြော့သွားပြီးဖြစ်တဲ့အတွက်အစိမ်းရောင်အဆင့်တက်မှတ်လိုက်ပြီးမုန်တိုင်းနဲ့ပတ်သက်လို့နောက်ဆုံးထုတ်ပြန်ပေးတဲ့သတင်းဖြစ်တဲ့ဆိုတာကိုမိုးဇလားကထုတ်ပြန်ထားပါတယ်။မနေ့ညနေပိုင်းကနေစလို့ဒီကနေ့အထိဆိုင်ကလုန်းမုန်တိုင်းတိုက်ခတ်သွားတဲ့အချိန်တွေအဓိကထိခိုက်မှုတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်အေရဝတီတိုင်းမကွေးတိုင်းအပြင်မိုးလေပြင်းထန်ခဲ့တဲ့တခြားတိုင်းဒေသကြီးပြည်နယ်တွေအတွက်မုန်တိုင်းအလွန်ကူညီကယ်ဆယ်ရေးနဲ့ပျက်စီးသွားတဲ့လူနေအိမ်တွေပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုအချိန်နဲ့တပြေးညီဆောင်ရွက်နေကြပြီဖြစ်တယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောပါတယ်
။ချိန်နဲ့အမျှပေါ့နော်ဂိုလီဝဒသတင်းနဲ့ကျွန်တော်ရဲ့ဝန်ကြီးဌာနမှာရှိတဲ့ Emergency Operation Center EOC မှာလည်းဒီလိုမျိုးမုန်တိုင်းနဲ့ပတ်သက်တဲ့သတင်းချက်လက်တွေစတဲ့ပို့ခဲ့တယ်။မုန်တိုင်းအဖြစ်ဘလို့အားရော့သွားပြီးဝင်ရောက်ပြီးတော့ဘာဖြစ်နေပြီဘယ်နေရာမှာဒေတာညုံဘလောက်ရှိတယ်အဲ့တော့ကျွန်တော်တို့ဘာတွေအကျရှိရဲဒါမျိုးကြီးကျွန်တော်တို့ခုမနေ့ကြည့်တယ်ကျွန်တော်တို့သတင်းဖြန့်ချီပိုင်းလုပ်တယ်ဒီသူတွေနဲ့ပတ်သက်လို့ကတော့ဖြစ်သွားပြီးရဲ့ဒီသူတွေကျွန်တော်တို့က30 40နဲ့ကိုရဲကျွန်တော်တို့ကအချိန်ချင်းဖြစ်နေပြီဆိုတော့အထူးကတော့ရခိုင်ဘက်မှာပဲဖြစ်များတာပေါ့နော်ကျွန်တော်ကတော့ဒီအေရဝတီမှာဖြစ်တယ်ပေါ့နော်အေရဝတီတိုင်းမှာဖြစ်တယ်အနည်းငယ်ပေါ့အဲ့ဒါဖြစ်တယ်နောက်ပြီးတော့ဒီမကွေးတိုင်းမှာအနည်းငယ်ဖြစ်တယ်မကွေးတိုင်းမှာဖြစ်တာကတော့ကန္တာဆံများကိုသွားတဲ့လမ်းမှာຢາຍີລ້ານລວຍຕະຫຼາດເບາະອັນນັ້ນກໍສောက်ເລວຸນຍີຖານະອະຄຸປຽນຊິນດີເອຍາດີມາຜິດຕັນແນ່ປະຕັດລຸເລເຈນລຸຊ້າແນ່ດີບໍເນາະແລ້ວສောက်ປັ້ນແນ່ຫາຢູ່ເລກູສະດີບາບີເຈນລຸ
ຍະຂາຍປີນແນ່ດ້ວຍມາເດຈောက်ຜິມຍຸນແນ່ມັນອောင်ຍຸນແນ່ຍັງແຍມຍຸນແນ່ຕັນແວຍຍຸນແນ່ແນ່ຕອງກູຍຸນແນ່ດີມາຖິໄຂມູມຍາກແດລຸລູກແປຍວຸນຍີກາບອກວ່າແດຍະຂາຍປີນແນ່ອຕວຍມົງນາຍໄຕຂັດຂັນໄລຢາແດມົງນາຍຖັນທິດເດຕະຂັນປີຕູດີອຶດອະຍີບໍລົວແຊັດດີກູອະມຽນຊົງກຸນີນາຍີອຶດແລຍະຂາຍລຸມຸອຶ່ແຊີດີບັກກາປຽນຊິນສອງແຍກຫນີຈາແດລຸຍະຂາຍປີນແນ່ຍစီဆောင်ရွက်နေတဲ့ဥဝင်းလှိုင်ကပြောပြပါတယ
်ကျွန်တော်တို့ဒေသတွေမှာကဒီရင်းနဲ့စစ်တူရှိတယ်ဆိုတာမှန်တယ်ဒါပေမဲ့လူတွေကကြောက်ဆင်းရဲတော့သူတို့မှာဆင်းရဲလူတွေကအဓိကခံရတယ်အော်သူတို့တွေတို့အကူကြီးပေးလို့ရအောင်ဆိုကျွန်တော်တို့လူမှုဖွင့်ဆင်းတဲ့ဆက်တွေပြီးတော့ဘယ်လိုလုပ်ပေးရမလဲဆိုတာကိုကျွန်တော်တို့ဆက်တင်နေပါတယ်အတိအကျတော့မတရားဘူးဒီလိုဒါပေမဲ့အတိအကျတော့သူတို့တွေမှာစော်ရဲတောင်းရတော့အတိအကျဖြစ်လာလိမ့်မယ်ပြီးရင်နေထိုင်ရေးနေထိုင်ရေးတွေကိုအတိအကျသူတို့တောက်ချောက်တာကတော့ကောင်းဆင်းဖြစ်လိမ့်မယ်ပထမဆုံးကျွန်တော်တို့ပြောရဲအတိအကျစော်ရဲတောင်းရေးကိုချေချာခံပြီးတော့ပြောရဲကျွန်တော်တို့ပြီးလို့ရှိရင်အဲ့ဒီဘက်မှာလွှဲတာတွေကိုကျွန်တော်တို့ကဒီကအဲ့ဒါလို့ဆိုရဲလွယ်တာကိုကြည့်ကြည့်ပြရတယ်မြောက်ပါတ
ယ်ဆိုင်ကလုန်းမာရတာဖြတ်တန်းနိုင်ခြေရှိတဲ့ကာလတွေအတွင်းကန်းနီကန်ဝင်းငါးဖန်ရေရင်နေနဲ့ခရီးသည်တင်လေတွေငါးဖ ဖန်လှတွေဟာမုန်တိုင်းရှောင်ပြီးတော့လှိုင်းလေခိုလုံးမှုတတ်မှတ်ထားတယ်လှိုင်းလေခိုလုံးစိတ်တွေရှိတဲ့နေရာကိုတတိပေးချက်တွေကိုလိုက်နာပြီးဒါရောက်စိုက်ကြထားကြတယ်လို့သိရပါတယ်ဒီတစ်ချိန်မုန်တိုင်းတိုက်ခတ်ချိန်မှာတော့ပြည်သူအများကမုန်တိုင်းတတိပေးကျင်ညာချက်တွေအထောက်ပြန်ချက်တွေပေါ်လိုက်နာမှုအားကောင်းခဲ့တဲ့အတွက်တပင်းကြိုးကြတာနဲ့ဓာတ်လိုက်လို့တည်ဆုံးသူအနည်းဆုံး၄ဦးရှိခဲ့ပ
ကျွန်တော်တို့ကတော့ဒီကနေ့ကျွန်တော်တို့ကတော့ဒီကနေ့ကျွန်တော်တို့ကတော့ဒီကနေ့ကျွန်တော်တို့ကတော့ဒီကနေ့ကျွန်တော်တို့ကတော့ဒီကနေ့ကျွန်တော်တို့ကတော့ဒီကနေ့ကျွန်တော်တို့ကတော့ဒီကနေ့ကျွန်တော်တို့ကတော့ဒီကနေ့ကျွန်တော်တို့ကတော့ဒီကနေ့ကျွန်တော်တို့ကတော့ဒီကနေ့ကျွန်တော်တို့ကတော့ဒီကနေ့ကျွန်တော်တို့ကတော့ဒီကနေ့ကျွန်တော်တို့ကတော့ဒီကနေ့ကျွန်တော်တို့ကတော့ဒီကနေ့ကျွန်တော်တို့ကတ
ကျွန်းအပြန်လမ်းပိတ်တာမျိုးလိုမြေကျော်နာကာလနဲ့ရေကျော်တာတရားပြစီတာတွေရှိခဲ့တာနဲ့ပတ်သက်လို့လည်းအမြန်ဆုံးလမ်းမဆက်သွယ်ရေးကောင်အောင်ပို့ဆောင်ဆက်သွယ်ရေးနဲ့နေမြေကတာဝန်ရှိသူတွေဘက်ကအရေးတကြီးလှုံ့ဆော်ပေးနေကြတယ်လို့လူကဲပြန်ကပြောပါတယ်။ဒါအပြင်စကိုင်းမန္တလေးနဲ့ရန်ကုန်တိုင်းဒေသကြီးတွေမှာလည်းစစ်တပ်ရဲတပ်ဖွဲ့ဝင်တွေလုံခြုံရေးတွေလူမှုဖွဲ့စည်းတွေနဲ
တဲ့အတွက်နိုင်ငံအကြီးအကဲတွေကစုဝေါင်းတောင်းပေးထားတာတွေကိုနားဆင်ကြမှာပါ1989ခုနှစ်ကိုကူးပြောင်းခဲ့တဲ့ဒီနေ့နေ့စံတရနေ့မှာနိုင်ငံတော်သမ္မတပါဝင်နိုင်ငံအကြီးအကဲတွေကနှစ်တကူနှုတ်ခွန်းဆက်စကားပြောကြခဲ့ရမှာအလုံးနီးပါးကငင်းချင်းရရှိဖို့မျှော်လင့်ကြောင်းနဲ့ငင်းချင်းရရှိဖို့ကြိုးစားတော့မှာဖြစ်တဲ့အကြောင်းကိုထည့်သွင်းပြောကြားခဲ့ကြပါတယ်လက်ရှိငင်းချင်းအလားအလာနဲ့ပတ်သက်ပြီးတော့ဖီယိုမြန်မာပိုင်းသတင်းတော်ကိုမိုးစောကအခုလိုတင်ဆက်ထားပါတယ်
ဟုတ်ကဲ့ခရစ်နှစ်2019ခုနှစ်နှစ်ဆန်းကာလကလေးကအစိုးရကဒီနှစ်ကိုငင်းကြေးနှစ်ဖြစ်မျှော်မှန်းခဲ့သလိုမြန်မာနှစ်တစ်ကူအခါသမယမှာလည်းနိုင်ငံခေါင်းဆောင်တွေကငင်းကြေးရရှိဖို့ကိုနှစ်တစ်ကူစုတောင်းစကားတွေမှာအလေးထားထည့်သွင်းပြောကြားခဲ့ကြပါတယ်နိုင်ငံတော်သမ္မတဦးထင်ကျော်ရဲ့နှစ်တစ်ကူနှုတ်ခွန်းဆက်စုတောင်းစကားမှာငင်းကြေးနဲ့ပတ်သက်ပြီးအခုလိုထည့်သွင်းပြောဆိုပါတယ
်ငင်းကြေးအတွက်နိုင်ငံတော်ကကြိုးပမ်းနေတဲ့အချိန်မှာဒီနိုင်ငံရေးဖြစ်စဉ်ကြီးအတွက်ပြည်သူတွေကစည်ရနာနဲ့ထက်ဝင်လူတန်းတွေတန်ထောင်ပေါင်းများစွာကိုလက်ခံရရှိခဲ့ပါတယ်။ဒါဟာရှေ့ဆက်ရမယ့်ခရီးအတွက်အားရပွေရာဖြစ်ပါတယ်။ပြည်သူတွေအလူဟာဘာကိုပြတာလဲဆိုရင်ပြည်သူတွေဟာငြိမ်းချမ်းရဖို့ဘယ်လောက်ဆာလောင်မှုတည်နေကြတယ်။ငြိမ်းချမ်းတဲ့ဘဝကိုဘယ်လောက်လိုချင်နေကြတယ်။ငြိမ်းချမ်းဖြစ်စင်မှာနိုင်ငံတော်ရဲ့အတိုင်းအမြံပုဂ္ဂိုလ်ဥဆောင်ပြီးလူတို့လူတန်းစားအဖွဲ့အစည်းအသီးသီးနဲ့ဆွေမျိုးညီနိုင်အပြေရှာနေကြတဲ့အပေါ်မှာဘယ်လောက်ယုံကြည်အားထားမှုရှိတယ်ဆိုတာကိုပြသနေတာပဲဖြစ်ပါတယ်။ဒါကြောင့်လေဒီနှစ်တွင်းမှာလူတွေအတွက်ဝမ်းမြောက်ဖွယ်ရရလကောင်းများရရှိလိမ့်မယ်လို့မျှော်လင့်မိပါတယ်
။ဒုတိယသမ္မတဦးမြင့်စွေပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်ဥက္ကဋ္ဌရဲ့နှုတ်ခွန်းဆက်စကားမှာလည်းငင်းချရေးကိစ္စရပ်တွေကိုအလေးထားထည့်သွင်းပြောဆိုခဲ့တယ်လို့တမ်ဘောကာကွယ်ရေးဦးစီးချုပ်ကလည်းတိုင်းပြည်ငင်းချမ်းမှတိုးတက်မှာဖြစ်ကြောင်းပြောဆိုပြီးငင်းချမ်းရေးရရှိအောင်ကြိုးစားဖို့စုတောင်းစကားပြောဆိုထားပါတယ်။လက်ရှိမြန်မာနိုင်ငံရဲ့ငင်းချမ်းရေးအလားအလာပေါ်မှာတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့ကရင်မျိုးသားအစည်းအရုံး KNU ဒုဥက္ကဋ္ဌဘရိုဆောဂွယ်ထူးဝင်းကအခုလိုတုံ့တက်ပြောဆိုပါတယ်
။ဒီငင်းချမ်းရေးကိုနိုင်ငံလုံးကပြောနေကြနေကြ။တိုးတက်ငင်းချမ်းတည်ဆောက်တဲ့နေရာမှာနားလည်မှုရှိဖို့အပြာလာလေးရမှုရှိဖို့တော့လိုအပ်တယ်လို့မြင်ပါတယ်။အထူးသဖြင့်ကျွန်တော်နိုင်ငံမှာဆိုလို့ရှိရင်အထူးသဖြင့်ဖြစ်ရတဲ့အကြောင်းကြီးကမတူကွဲပြားမှုတွေကိုအပြစ်မှပြင်းမှုလေးရမှုမရှိတဲ့အပေါ်ဖြစ်လာတဲ့ပုံ။အပြစ်ခရဆင်းရဲဆိုတာကငင်းချမ်းရင်းရတယ်လို့ပြောလို့မရသေးဘူးနော်။ဒီလိုမျိုးဒီဝါမှာပုံပြင်ကြောက်ကမှုကျင်းတဲ့အသက်ရှင်နေတယ်ရရှိဖို့တော့လေရေးကြည့်တဲ့အတွက်အကုန်လုံးတော့မရှိဘူး။အထူးသဖြင့်နိုင်ငံတော်မှာတာဝန်ယူတဲ့အစိုးရတို့နိုင်ငံတော်လုံခြုံရေးကြီးစီးလေကအကမ်းတော်တို့ဒီမျိုးသားအကျိုးအတွက်ဆောင်ရွက်တဲ့နိုင်ငံလည်းလည်းဖွဲ့စည်းပြီးတဲ့အကြံအများရှိပါပဲ
NCA ကိုလက်မှတ်မြေထိုးသေးတဲ့ညွတ်သောတိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့အဖွဲ့ဝင်ဖြစ်တဲ့မွန်ပြည်သက်ပါတီ NMSP ရဲ့ဒုဥက္ကဋ္ဌနိုင်ဟန်သားကလည်းသူ့အမြင်ကိုအခုလိုပြောပါတယ
်သူ UNFC ဖွဲ့နိုင်ရှိတိုင်းသားကတော့ဒီသူတင်ထားတဲ့အချက်ကိုချက်ပေါ်မှာဒီမူရလက်ခံတာပြီဆိုတော့နည်းနည်းနှိစက်လာတော့ဗျာနော်ဒါပေမဲ့တစ်ဖက်ကပြန်ကြည့်ရင်ဘဝအဖွဲ့ကနေပြီးတော့မှအ ကမ္ဘာကတာပြည်တဲ့အင်အားစုတစ်ခုဒီရောက်ထားပြီလေသူတို့ကတော့ DSA line ကိုလက်မခံဘူးလို့ပြောတယ်အဲသူတို့နဲ့ဘလို့စက်ကြီးနိုင်မလဲဒီပုံမှန်နဲ့မြိုင်စကားပြောတယ်ဗျအဲသူတို့နဲ့ညှိနှိုင်းလို့မပြေရဲ့သူနိုင်ငံတော့မအေးချမ်းနိုင်ဘူးလို့ပြောနေတယ်
UNFC အဖွဲ့ဝင်9ဖွဲ့မှာ9ဖွဲ့က NCA ကိုလက်မှတ်ရေးထိုးမဲ့အလားအလာရှိနေပြီးကချင်လွတ်လပ်ရေးအဖွဲ့ KIO နဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP ကတော့ဝမိုင်းသားအပါအဝင်ဖြစ်တဲ့တရုတ်နယ်စပ်အခြေစိုက်အဖွဲ့တွေနဲ့ပူးပေါင်းပြီး NCA ပြင်ပကနေနိုင်ငံရေးဆွေးနွေးမဲ့အလားအလာရှိနေတာဖြစ်ပါတယ်။ငြိမ်းချမ်းရေးရရှိဖို့အတွက်လိုအပ်ချက်ကိုနိုင်ဟန်သားကအခုလိုဆက်လက်ပြီးပြောဆိုပါတယ်
။ငြိမ်းချမ်းရေးဆွေးနွေးပွဲမှာအားလုံးဒီဒီလည်းလည်းနဲ့ညှိနှိုင်းနိုင်ဖို့ဆိုတဲ့နေရာမှာတိချက်ကတော့ NCA လက်မှတ်ထိုးမှပါဝင်ဖြစ်ပြုမယ်ဆိုတဲ့ကိစ္စလေအဲဒီကိစ္စကိုတော့နည်းနည်းသက်ဆိုင်ရာကောင်းဆောင်တွေနေနဲ့ပြန်လည်သုံးသပ်ဖို့တော့လိုမယ်တချို့အင်အားစုတွေကပေါ့ဗျာနော် NCA ကချုပ်ကိစ္စတွေအချက်လက်တွေပေါ်မှာမကြည်လည်မှုရှိနေသေးတယ်ဆိုတော့သူတို့ကလည်းဒီ NCA မထိုးရင်လည်းကဲနှစ်ဖက်ထိုးစစ်တွေရထားလာပါဒီစနေဘဝမှာအလုံးပါဝင်ဆွေးနွေးကြပါအဲ့လိုလမ်းဖြည့်ပေးနိုင်ရင်ဒါတော့ပုံပြီးတော့နှိစ္စတာပေါ့ဗျာနော
်ပြီးခဲ့တဲ့အပတ်တွင်ကတော့ NCA ပြင်ပကနေနိုင်ငံရေးဆွေးနွေးမဲ့အဖွဲ့ခုနှစ်ဖွဲ့ဟာဝတ်တက်ဖွဲ့ဌာနချုပ်ပန်ဆန်းမှာအစည်းအဝေးကျင်းပခဲ့ပြီးမကြာခင်မှာအဖြစ်တစ်ခုခုရရှိလာနိုင်ကြောင်းလည်းမြမအကြီးလေးလာတုံသက်သူဥမမောင်စိုးကပြောပါတယ်ည
ီမကြီးနိုင်မဲ့အနေအထားမျိုးရှိမယ်ထင်ပါတယ်အော်ဒီဒီအနေမှာပဲသူတို့ဆုံးဖြတ်ချက်ကြီးနေတဲ့ဒီထွက်လာလိမ့်မယ်တူတယ်ဆိုဒီမြောက်ဝါနှစ်ပတ်လည်နေတယ်။နောက်အစည်းအဝေးတည့်ရလို့ပြီးတော့နားသာပြီးတော့ဝါနှစ်ပတ်လည်နေမှာဆက်လုပ်လိမ့်မယ်တူတယ်။အဲတော့ညီနိုင်ရေးအဖွဲ့ထွက်လာရင်တော့သူတို့ဆက်ညီနိုင်မယ်သဘောကတော့ဖော်ပြကြမယ်ထင်ပါတယ်။ဘယ်လိုပေးယူလုပ်ကြမလဲဘယ်ဘက်ကဘယ်လောက်ရှော့မလဲဆိုတာပေါ့အဲ့ပုံမှာပဲမူတည်မှာပါ
မြန်မာနိုင်ငံမှာတရင်သာလက်နက်ကိုင်အဖွဲ့22ဖွဲ့ရှိနေပြီး2015ခုနှစ်မှာအဖွဲ့10ဖွဲ့က NCA အပြည့်အစုံချုပ်ကိုလက်မှတ်ရေးထိုးထားတာဖြစ်ပါတယ်ခင်ဗျာ
ခုမိုးဆက်သတင်းပေးပို့ထားပါအခုဆက်မှာတော့ဒကြံကာလာတွင်းကဒုစရိုက်ချင်းတွေကိုတင်ဆက်ပေးကြပါတယ်ဒီနေ့မဟာဒကြံပွဲတော်မှာရန်ကုန်တိုင်းအတွင်းဒုစရိုက်မှုရေးအတွက်ဟာအရင်နှစ်ကဆက်ဆိုင်ပိုရောနေသွားတယ်လို့ရန်ကုန်တိုင်းဒေသကြီးရဲတပ်ဖွဲ့မှူးရုံးကအကြီးအကဲတာဝန်ရှိသူတဦးက VOA ကိုပြောပြပါတယ်အဲ့လိုဒုစရိုက်မှုရော့ကျသွားတာကဒကြံမတိုင်ခင်ကတည်းကကရဲတပ်ဖွဲ့အနေနဲ့စီမံချက်တစ်ခုချပြီးတော့လှုပ်ဆောင်ခဲ့တာကြောင့်ဖြစ်တယ်လို့လည်းပြောသွားပါတယ်ပြည်စုံကတော့ VOA မြန်မာပိုင်းသတင်းတော့ကိုကောင်းစံဟင်းကတင်ဆက်ထားပါတယ်ရှင်
ဆယ်ဦးတိုင်းအတွင်းဒီနေ့ကြံပွဲတော်လေးရက်မှာမနစ်ကတဲ့စာရင်လူစီရိုက်မှုတွေခိုက်ရန်ဖြစ်ပွားမှုတွေရောနေသွားတယ်လို့ရန်ကုန်တိုင်းဒေသကြီးရဲတပ်ဖွဲ့မှုရုံးကရဲမှုလောက်ပဲကအခုလိုပြောပါတယ်
။ဒါကြောင့်ဒီနေ့ကတော့ဒီတိုင်းကတော့ဘုရားကျောင်းကဲဆိုနှမှုပုံမှုဖြစ်ပွားခဲ့ပါတယ်မနစ်ကတဲ့စာရင်နော်။ဒီဆုံးတဲ့သူရဲ့၃ဒီဆုံးခဲ့တဲ့တို့ကြောင့်မနစ်ကတဲ့စာရင်လို့ရင်တိုင်းမှုကတော့ပေါများပြီးတော့ကျန်တဲ့ဒီကြံကာလအတွင်းခိုက်ရန်ဖြစ်ပွားတဲ့မှုတွေကတော့နေပါပြီဆိုတာတော့ကျွန်တော်တို့ခိုင်းကြမ်းများရဲ့အစဉ်အစားရရသိရှိရပါဗျ။
အဲ့လိုတကြံကာလအတွင်းဒုစရိုက်မှုတွေရုံနေသွားတာဟာရဲတပ်ဖွဲ့ကတကြံမနိုင်ခင်ဆက်လုပ်ခဲ့တဲ့စီမံချက်တစ်ခုကြောင့်ဖြစ်တယ်လို့လည်းသူကစက်ပြောပါတယ
်။ဒီနှစ်မှာမနစ်ကတည်းကထူကြတာကကျွန်တော်တကြံမတိုင်ခင်မှာကျွန်တော်တို့ပြည်မှုကျူးလွန်ရလားရှိတဲ့လူတွေပြည်မှုကျူးလွန်နိုင်တဲ့လူတွေကျွန်တော်တို့မတ်ချက်တည်းရနေရတဲ့စာပြီးတော့စွန့်ရဲစီမံချက်ဆိုပြီးတော့ကျွန်တော်တို့အဲ့ဒီဒုစရိုက်သမားတွေကိုအစီပူကင်းဖြစ်ပေါ်နိုင်ကျူတင်ကာကွယ်မှုအနေနဲ့ကျွန်တော်ဖန်စီထိန်းသိမ်းထားနိုင်တဲ့ဆိုကြောင်းဒီနေ့မှာတော့အစီအမံချက်ကြောင့်ကျွန်တော်မှုကင်းနဲ့ရောင်းလက်ချက်ဆင်းတာဆိုတော့သိရှိရပါတယ်ခင
်ဗျပြီးခဲ့တဲ့2016ကြံမှာရောဒီနေ့ကြံမှာပါခိုက်ရန်ဖြစ်ပွားလို့လူသေဆုံးတာမျိုးတွေမတွေ့ရဘူးလို့ရဲမှုလောက်ပဲကပြောပါတယ်ပြီးခဲ့တဲ့တကြံ၄ရက်အတွင်းနိုင်ကွန်ကြီးမှုအသင်းအနေနဲ့မျိုးရဲလူစည်းကားရဲ့နေရာမျိုးတွေမှာအရေးပေါ်အကူအညီတွေရရှိရင်24နာရီပတ်လုံးစောင့်ရှောက်မှုပေးထားတာဖြစ်ပါတယ်။အဲ့လိုတကြံကာလအတွင်းအရေးပေါ်ကိစ္စရေးတွေအကူအညီတွေပေးနေတဲ့နိုင်ကွန်ကြီးမှုအသင်းအနေနဲ့လည်းတာမန်ထိခိုက်မှုတွေရင်တိုက်မှုတွေကိုတာကွန်ကြီးဆက်ဆောင်ရတာမျိုးတွေရှိတယ်လို့နိုင်ကွန်ကြီးမှုအသင်းပြန်ကြားရေးတာဝန်ခံကိုကြည်သူရိကပြောပါတယ
်။ဟုတ်တယ်အဲ့ဒါရေးပေါ်ဌာနပေါ်ကဒီနေ့မှတကြံမှာဆိုကျွန်တော် point 0 point မှာထွက်လေးပွိုင်းအတွက်ဆောက်တိုင်းနဲ့ပြီးတော့ရုံးလာလဲစတန်ဘိုင်ဆောင်းနေပါတယ်ခင်ဗျာ။ point 0 point တွေကတော့စုလင်ပြားမှာတပွိုင်း၊အင်းအကံပေါ်မှာတပွိုင်း၊ရောင်စင်းကျွန်းမှာတပွိုင်း၊ငါကျွန်းတောင်မှာတပွိုင်းပေါ့လေးပွိုင်း။အကြရဲမှာခါရကြပါမှုတွေတော့တိတ်မတွေ့ရပါဘူး။ကားအက်ဆီဒန့်တွေပါလို့ရှိမယ်။ပြီးတော့ချော်လဲပြီးတော့ကွဲလာလို့လက်ကွဲဝလာလို့ပါတယ်လို့ခုပြေရတာတွေရှိပါတယ်။ဟောဒုစရိုက်မှုတွေပါတယ်ဆိုတော့တိတ်မရှိပါဘူးခင်ဗျာ။ဒီနေ့တည်ပြီးရတာမတွေ့ပါဘူးခင်ဗျာ။
ဒီကနေ့ထုတ်ပြန်ကြမှာတော့တကြံအကျိုးအကျက်အကျက်၃ရက်အတွင်းကျင်းမှုပေါင်း၄၉မှုရှိခဲ့ပြီးတရားရရှိသူ၁၅၀ဦးရှိခဲ့ကြောင်းဖော်ပြထားပါတယ်ခင်ဗျာ။
တန်ကြာရုံညထားတဲ့ဒီကနေ့ထုတ်ပြန်ကြမှာတော့၂၀၁၉ခုနှစ်တကြံကာလအတွင်းမှာတနင်္ဂနွေနေ့တကြံနဲ့ပတ်သက်တဲ့ပြည်မှုပေါင်း၁၄၀၀ပြည့်ပွားခဲ့ပြီးတော့တည်ဆုံသူ၂၈၅ဦးနဲ့တရားရရှိသူ၁၉၁၃ဦးရှိတယ်လို့သတင်းထုတ်ပြန်ထားပါတယ်။ကုကောင်းဆိုင်တင်ဆက်ထားဖြစ်ပါတယ်။ဗီအိုကနေအခုသောတာရှင်တွေအတွက်နှစ်စန်းတည့်ရက်နေ့မာမင်္ဂလာရှိစေဖို့ညောင်နဲ့မေးစုတို့သိဆိုထား
ตัวที่หนึ่งในวิวเอเดตเตลส์สังกูเจ้าหน้าที่จะเลยไม่รู้พี่น้องในมาเลยคุณรอน้องส่งยาหนังเงินตะการตัวเองจริงจังกูนั่งลงกันจริงๆไปว่าไม่ใช่ตุรกีตมราริสิบทายบอารวันโกลกไปคุยอนาคตด้วยตัวมีเป็นไอ้พวกด้วยพิลล์ด้วยพอยซีบงพิเศษยี่ลูรุสนาขยงไปมาเลสีอนาญาปาริกาอนาญาเรลูตุรกีตะวันชิดูริกาตัวหนึ่งในน้องไม่มาเจียญามาเลยเมริเอโกเซโกยาขยงยี่ตัวพิชัยมาอนาญาปาริเอพอยซีบงพิเศษยี่สูบจักกูทักคำเองอาเซตเมชิบิโอกังกว่าเมกาโ ကျွန်တော်တို့ရဲ့ဒီနေ့မှာရှိတဲ့အရပ်ဖက်စစ်ဖက်တာဝန်ရှိသူတွေနဲ့တွေ့ဆုံပြီးနှစ်နိုင်ငံကြားမှာရှိတဲ့လုံခြုံရေးကိစ္စရပ်တွေနဲ့အင်းနေချင်းအာဖဂန်နစ္စတန်နိုင်ငံမှာတည်ငြိမ်မှုရှိအောင်ကြိုးပမ်းဆောင်ရွက်ချက်တွေကိုဆွေးနွေးခဲ့ပါတယ်။မက်မတ်စတာဟာအာဖဂန်နစ္စတန်နိုင်ငံမှာအမေရိကန်ရဲ့တံပြန်အကြံဖက်မှုတိုက်ဖျက်ရေးလုပ်ငန်းစဉ်တွေနဲ့တမုံတွေကိုနိုင် ဒီနေ့မှာမနေ့ကတည်းကထူကြတာကကျွန်တော်တကြံမတိုင်းမှာကျွန်တော်မှတ်တည့်ရနေဖြစ်တာနဲ့အညီနိုင်ငံအကြီးအကဲတွေရဲ့နေတကူနှုတ်ခွန်းဆက်စကားတွေကိုဒီကနေ့ထုတ်နိုင်ငံသတင်းစာရီမှာဖော်ပြပါရယ်နိုင်ငံကောင်ဆောင်တွေရဲ့နေတကူနှုတ်ခွန်းဆက်စကားတွေမှာအများအပြားတူညီတဲ့သတင်းစကားကတော့ငင်းချရင်နဲ့ပတ်သက်တာဖြစ်ပါရယ်
ထရင်ကျင်းချက်ကိုနားလည်ကြားပေးကြပါဒီညတဲ့စီစဉ်ထုတ်လို့မှုကတော့ကိုညာဝင်းအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဝက်ဂနာရောဘတ်စ်ဖြစ်ပါတယ်ဒီမှာအင်တန်ဇမရှင်ဗီအိုအေအမေရိကန်တန်ညပိုင်းမြန်မာဘာသာစီစဉ်တွေကိုညာ9:00နာရီစနေနေ့ထိလိုင်းတိုမီတာ24.5နဲ့50ဒီဂရီတိုကနေတိုက်ဖန်ယူနာစနေနိုင်ပါတယ်ဗီအိုအေကိုနားဆင်သူအားလုံးကိုထူးပဲကျေးဇူးတင်ရှိပါတယ်တော်တာရှင်ပါနှစ
This program has come to you from the Voice of America, Washington.